ဇန်နဝါရီလတုန်းကဗုဒ္ဓဂါယာအနီးမှာဖောက်ခွဲဖို့ကြံစည်မှုနဲ့ဆက်နွယ်နေသူနှစ်ဦးကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်ပြီးဖြစ်ပါတယ်။သူတို့တွေဟာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာတွေနဲ့တွေ့ဆင်ညီကြောင်ပြတာတဲ့အနေနဲ့ရောအိန္ဒိယအစိုးရကိုဆန့်ကျင်တဲ့အနေနဲ့ရောအဲ့ဒီလိုဘုံဖောက်ခွဲဖို့စီစဉ်ခဲ့တာလို့အိန္ဒိယအမျိုးသားထောက်လှမ်းရေးအဖွဲ့ NIA ကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကတိဘက်ဖုန်တော်ကြီးဒလိုင်းလာမာဟောကြားမဲ့တရားနာဖို့အတွက်လူအများအပြားစုဝေးနေကြတဲ့အချိန်ဗုဒ္ဓဂါယာဇေဒီတော်အနီးကမိဖို့ကြောင့်တစ်ခုအတွင်းပောက်ကွဲမှုအရှိန်မပြင်းလာတဲ့ဖောက်ခွဲရေးပစ္စည်းတခုတွေ့ရှိခဲ့တာကြောင့်လူတွေရုံးရင်းဆန့်ခတ်ပြီးထွက်ပြေးခဲ့ကြရပါတယ်။အဲ့ဒီဘုံဟာဖုန်တော်ကြီးတိုင်းလာမနဲ့ဘီဟာပြည်နယ်အုပ်ချုပ်ရေးမှုတို့ဗုဒ္ဓဂါယာဇေဒီတော်ဝင်းတဲ့ရောက်လာတဲ့အချိန်မှာပောက်ကွဲဖို့အတွက်စီစဉ်ထားတာလို့ NIA ကပြောပါတယ်။သူတို့ရဲ့ယူရချက်ဟာမြန်မာအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့ရိုဟင်ဂျာတွေနဲ့တွေ့ဆင်ညီညွတ်ကြောင်ပြသဖို့လူတွေတေချေပျက်စီးစေဖို့နဲ့အိန္ဒိယအစိုးရကိုစစ်ပွဲဆင်နွှဲဖို့တို့အတွက်ဖြစ်ကြောင်းအိန္ဒိယထောက်လှမ်းရေးအဖွဲ့ကပြောပါတယ်။ဂျမတ်ဦးမူဂျာဟစ်ဒင်ဆိုတဲ့ဘင်္ဂလားဒေ့ရှ်ခြေဆိုင်အစ္စလာမစ်အကြမ်းဖက်အဖွဲ့ကထိတ်တန့်ခေါင်းဆောင်နှစ်ဦးအပါအဝင်ဒီကိစ္စနဲ့ဆက်နွယ်နေသူခုနှစ်ဦးကိုအိန္ဒိယထောက်လှမ်းရေးအဖွဲ့ကဖမ်းဆီးထားပြီးဖြစ်ပါတယ်။